ကမ္ဘာတဝန်းကလူမှုအသင်းအဖွဲ့တွေရဲ့ရည်တည်မှုအခမ်းအနားတွေကျင်းပလာနေပြီးလူခွင့်ရေးလှုပ်ရှားသူတွေကလည်းချင်းချောက်ခံရတယ်လို့အပြည်ပြည်ဆိုင်ရာလူငင်းချင်းသာခွင့်အဖွဲ့ AI ကထုတ်ပြန်တဲ့အစီအစဉ်သားပြစ်တစ်ခုမှာဖော်ပြထားပါတယ်။လူမှုအတိုင်းဝိုင်းခေါင်းဆောင်တွေရှစ်နေတွေတည်င်းတော့တွေနဲ့တခြားလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဟာမကြုံစဘူးဖိနှိပ်ချင်းချောက်မှုတွေနဲ့အကြမ်းဖက်မှုတွေခံနေကြရကြောင်း AI အဖွဲ့ကသတိပေးလိုက်တယ်လို့အမှန်တရားအတွက်တတိရှိရှိရည်တည်ကြတဲ့လူတဦးချင်းစီပေါ်ကင်းထန်တဲ့တိုက်ခိုက်မှုတွေရပ်တန့်ဖို့အတွက်တောင်းဆိုတဲ့ဒီကမ္ဘာတဝန်းလှုပ်ရှားမှုတစ်ခုကိုလည်း AI အဖွဲ့ကအင်ကာနဲ့မှစတင်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်၊တရုတ်သမ္မတရှီဂျင်းပင်နဲ့အီဂျစ်သမ္မတအက်ဒယ်ဖာတာ LCC တို့အပါအဝင်ကမ္ဘာတလွားခေါင်းဆောင်တွေရဲ့ဖိနှိပ်မှုတိုးလာတဲ့အတွက်လွတ်လပ်မြတ်တပ်ပြီးတန်းတူညီမျှမှုရှိတဲ့လူမှုအဖွဲ့အစည်းတွေလိုအပ်တဲ့အခြေခံအုတ်မြစ်တွေရိုင်နဲ့လာနေတယ်လို့ AI အဖွဲ့ရဲ့အတွင်းရင်းမှုချုပ်စာဆောရှက်တီကအချင်းခင်စာအထဲမှာပြောဆိုထားပါတယ်လူအခွင့်ရေးလှုပ်ရှားသူတွေရတဲ့တဲ့ဆန္ဒပြခွင့်ကိုပိတ်ပင်ခြင်းထောက်လန်းဆောက်တူနေခြင်းသူတို့နဲ့သူတို့ရဲ့လူမှုအတိုင်းအဝန်းတွေကိုပြစ်မှတ်ထားစော်ကားမှုတွေချိန်ချမှုတွေနဲ့ကိုယ်ထိလက်ရောက်ထိခိုက်မှုတွေလုပ်နေပြီးအခွင့်ရေးအတွက်ရည်တည်တိုက်ပွဲဝင်ပေးနေကြတဲ့သူတွေပဲလှုပ်ရှားမှုတွေမလုပ်နိုင်အောင်အစိုးရတွေကကြိုးစားနေကြတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးလေဗရောင်တောင်ကျင်းမြေစီမံကိန်းကိုကန့်ကွက်ရမှာပါဝင်ကြတဲ့ဒေါ်မချုံနဲ့ဒေါ်ဆန္ဒတို့စလင်းကြီးမျိုးနယ်တရားရုံးကတရားစွဲဆိုခံထားကြောင်းတရားရုံးကသာအပြစ်ရှိကြောင်းဆုံးဖြတ်ချက်ချခဲ့မယ်ဆိုရင်သူတို့တွေဟာထောင်ဒဏ်၄နှစ်အထိကြာခံရနိုင်ကြောင်း AI ဖွဲ့ရဲ့အစီအစဉ်ကပြစ်ထမဖော်ပြထားပါလေရှင်